နရီအစိုးရအနေနဲ့စစ်တပ်ပေါ်မှာဩဇာလွှမ်းမိုးနိုင်ခြင်းမရှိတာကြောင့်နိုင်ငံအတွင်းကပြည်ပခန့်တွေကိုအလွယ်တကူကင်ထွယ်ဖြေရှင်းဖို့ခက်ခဲနေကြောင်းပြည်ပအခြေစိုက်ရှမ်းဒီမိုကရက်တစ်အစည်းအရုံး SDU ကပြောပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့တွေ့ဆုံလို့တဲ့အကြောင်းဒီရက်ပိုင်းတည်းထပ်မံကန့်လန့်ထားပေမဲ့တစ်ဖက်နဲ့တစ်ဖက်အလျှော့တင်းလုပ်ဖို့လိုတယ်လို့လည်း SDU ကပြောထားတာပါ။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပါမယ်ရှင်။
ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်ထဲမှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါဒီလိုရင်ဆိုင်တိုက်ပွဲတွေဖြစ်နေပေမဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနဲ့ဒီဇင်ဘာလ18 19မှာတွေ့ဆုံလို့ကြောင်းအစိုးရငြိမ်းချမ်းရေးကော်မရှင်ကပြီးခဲ့တဲ့ရက်ပိုင်းကကမ်းလှမ်းခဲ့တာဖြစ်ပါတယ်အရင်တော့လည်းမြောက်ပိုင်းမဟာမိတ်တဲကတပွဲချင်းစီနဲ့တွေ့ဆုံဖို့တရုတ်နိုင်ငံယူနန်ပြည်နယ်မှာစီစဉ်ခဲ့ဘူးပေမဲ့အစီအစဉ်ပြတ်သွားခဲ့ပါတယ်တပက်နဲ့တပက်အလျှော်တင်းလုံမှသာအောင်မြင်တဲ့တွေ့ဆုံဆွေးနွေးပွဲတွေဖြစ်လာလိမ့်မယ်လို့ရှမ်းဒီမိုကရက်တစ်အစည်းအရုံး SDU ရဲ့အထွေထွေအတွင်းရင်းမူဆိုင်းဝမ်ဆိုင်းကပြောပါတယ
်အခုတစ်ခေါက်နောက်တစ်ခါပြန်ပြီးတွေ့ကျင်တယ်ဆိုတဲ့ခါကျတော့ညပိုင်းမှာမေးမေးကပါပြောလဲဆိုတော့ကျွန်တော်လေးဖွဲ့လုံးအတူတူတွေ့မယ်ပြီးတော့အဲ UWS ပေါ့လေလောကတပ်ပေါင်းစုလည်းဒီစက်တီအနေနဲ့သူ့လည်းပါဝင်ပြီးပါဆိုပြီးသူတို့ကအဲ့လိုအစိုးတင်ထားတယ်ดาวตํารอซิมิกุลเลยยี่ปาเรอภ่แหน่ซูยอภ่แหน่ดาวไล่ย้อนได้มะล่ะมะไล่ย้อนได้มะล่ะสวยอปอมาสวยอะเราเราส่งจีนี่ได้เฉยนี่อ่ะชื่อในคุจิมา
ตะพวยจีนต้วยไล่มั้ยสูงยอไม่ผิดไหนล่ะครับ
ตะพวยจีนต้วยเลยดูต้วยเลยนะだแม้ดิตายนาดิเบยอ่ะตรุไม่ต้วยจีนนะตรุเยซุ่ยจีนแจกปาเลยสุตะพวยจีนแผ่พี่ซียุ้มมั้ยสวยอ่ะอะไรไอ้ดิสิทธิ์ตักก็ไม่อยู่เนี่ยสิอ่ะชื่อนี่ลูกตรุอ่ะดูปองมีต้วยจีนน่ะสรอกအဲ့နာရီပဲလေကိုကိုနည်းနည်းယုံကြည်ပြီးတော့သူတို့လိုချင်တာကိုသူတို့လေးဖွဲ့တေချာညှိနှိုင်းညှိနှိုင်းအဲ့လိုမျိုးကိုအခြေခံအချက်နဲ့ဝင်ပြီးတစ်ဖက်စီတွေ့မယ်ဆိုလဲတွေ့နိုင်တယ်လို့ကျွန်တော်ထင်တယ်လေ
ရှမ်းနဲ့ကချင်ဘက်ကတိုက်ပွဲတွေအပါဝင်ရခိုင်ဒေသအရေးမှာပါစစ်တပ်ကပါဝင်ပတ်သက်နေရတာပါဒါပေမဲ့စစ်တပ်ရဲ့ကင်တွယ်ဆောင်ရွက်မှုတွေကြောင့်ဝေဖန်မှုတွေထွက်ပေါ်နေပါတယ်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ကလည်းစစ်တပ်ပေါ်ဩဇာလွှမ်းမိုးနိုင်ခြင်းမရှိတာကြောင့်ပြည်တွင်းပြည်ပခတွေကိုအလွယ်တကူကင်တွယ်ဖြေရှင်းဖို့ခက်နေတယ်လို့ SDU ရဲ့စိုင်းဝန်ဆိုင်ကပြောပါတယ
်။မြောက်ပိုင်းကချင်နဲ့စံပြူပဲဖြစ်တဲ့ကိစ္စတွေရခိုင်မှာဖြစ်နေတဲ့အဲဒီဗာသာရေးပြည်ပခပြည်ပခတွေရတော့အောင်ဆန်းစီကြီးရပါလေ။သူကလွှမ်းမိုးမှုမရှိတာကတော့သိကြတယ်။ပိုင်းသားဒေသတွေမှာစစ်တပ်ကသူကိုယ်တိုင် policy သူ့ policy နဲ့သူကလိုက်ပြီးတော့လုပ်တာ哦။လုတ်ပြီးတဲ့ခါကျတော့မှအောင်ဆန်းစစ်ကြီးကဒါတွေအားလုံးသဘောတူပါတယ်ဆိုတော့ပြောတယ်။ဆိုတော့အောင်ဆန်းစစ်ကြီးအားဒီတော့တိုက်တာကိုကျွန်မကသဘောတူပါလေလို့လည်းပြောရလဲခက်ညံ့ရလဲခက်။အဲတိတ်ကြတာတခုကတော့တော့အောင်ဆန်းစစ်ကြီးကစစ်တပ်ကိုလွှမ်းမိုးမှုမရှိဘူးဆိုတော့ဒါတော့တိတ်ကြတယ်
။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ဆိုရင်စစ်တပ်နဲ့တိုင်းသားလက်နက်ကိုင်တွေကြားယုံကြည်မှုပုံမရရှိဖို့နဲ့ဒီလိုယုံကြည်မှုရဖို့နှစ်ဖက်တက်တည်းတပြိုင်တည်းထဲအပြည့်ရကြီးညာမဲ့ခြေလန်းကိုစတင်နိုင်ဖို့လို့ကြောင်းဆိုင်းဝန်ဆိုင်ကသုံးသပ်ပါတယ
်အလုံးမပါဝင်ဘူးဆိုလို့ရှိရင်အဲ့ဒီဖီလုံးကျုပ်အပြစ်ခတ်ရဆေးရေးဆိုတာအဓိပ္ပာယ်မရှိဘူးပေါ့နောက်ဒုတိယတစ်ချက်ကတော့အဲ့ဒီဆွေးနွေးပွဲတွေပါလုံးမယ်ဆိုလို့ရှိရင်၃ပွင့်ဆိုင်အဲ့ဒီ၃ပွင့်ဆိုင်ဆွေးနွေးပွဲဆိုလည်းကျွန်တော်တို့ကြည့်တဲ့အတိုင်းပဲအဲ့ဒီအစိုးရရဲ့လွတ်တော်ရဲ့တမတော်ရဲ့တစ်ဖက်အဲ့ဒီလက်နက်ကန်အဖွဲ့စီးတရတစ်ဖက်နိုင်ငံရေးပါတီရတစ်ဖက်အဲ့၃ဖက်ဆွေးနွေးလို့ရှိရင်သူကအကုန်လုံးချုပ်ငုံမိသွားမယ်ပေါ့ဒါပေမဲ့သူအရေးကြီးဆုံးနောက်တစ်ချက်ကပါလဲဆိုတော့ကဖီလုံးကြီးအပြစ်ခတ်ရစေးကြီးညာရအောင်အဲ့ဒါပထမအစိုးရပထမဦးဆုံးညာပါကျွန်တော်တို့က24နိုင်48နိုင်လေးကျွန်တော်တို့လက်ညာမယ်ညာပြီးတကယ့်ကိုကျွန်တော်တို့အပြစ်ရလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ဆွေးနွေးပွဲကိုကျွန်တော်တို့ကသွားစေးရေးလက်အေးကျွန်တော်တို့သွားလို့ရတယ
်အစိုးရညီညာရေးကော်မရှင်ကအခုလိုတွေးဆောင်ဆွေးနွေးဖို့ကမ်းလှမ်းနေတဲ့တစ်ချိန်တည်းမှာပဲဒီဇင်ဘာလ19ရက်တနင်္လာမနေ့တုန်းကတော့တအောင်းပလောင်ဒေသတီဘောမြို့နယ်ပန်ခါတောင်မန်လွယ်ကျွရတွေမှာ SSC တောင်ပိုင်းတပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNL တအောင်းပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။